မြန်မာပြည်တွင်ဆန္ဒပြတဲ့သူတွေငြိမ်းချမ်းချမ်းဆန္ဒပြတဲ့သူတွေပေါ်မှာဆေးဆွရကအင်အားသုံးဖြိုခွင်းခဲ့တာကြောင့်လဲနောက်တစ်ခုနိုင်ငံရေးပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်မှုပြက်ကွက်ခဲ့တဲ့ကိစ္စတွေကအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကိုအုံနောက်ချက်စီခဲ့ပါတယ်ဒါအပြင်အာဆီယံဖွဲ့တဲမှာလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့သဘောထားကွဲလွဲတာတွေထွက်ပေါ်ခဲ့ပါတယ်။အာဆီယံရဲ့နေ့40မြောက်ထိမ့်မှတ်အနေနဲ့ပရီညင်စာတန်းလက်မှတ်ရေးထိုးခဲ့ကြတဲ့အချိန်စင်ကူနိုင်ငံကိုတွားရောက်ပြီးသတင်းယူတဲ့နောက်ထပ် VOA သတင်းတောက် Louis Ramirez ဘလူးမြန်သတင်းပေးပို့ထားလဲမအေးဒနာကျော်ရင်နည်းနည်းတော့ပြောပြပေးပါလားခင်ဗျာ။
ဟုတ်ကဲ့ပြောပြပါမယ်ရှင်။အာဆီယံ10နိုင်ငံရဲ့ခေါင်းဆောင်တွေဟာဗတိညင်ကိုလက်မှတ်ရေးထိုးပြီးတဲ့အခါမှာတော့အာဆီယံရဲ့အနာဂတ်အတွက်ရည်စူးပြီးတော့ဆုတောင်းခဲ့ကြပါတယ်။ဒီလိုမျိုးရှေ့မှာအောင်ပွဲခံနေပေမဲ့အတွင်းထဲမှာကအာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာရေးကိစ္စကိုဘလို့ကင်တွယ်မလဲဆိုတာမှသဘောထားကွဲပြားနေကြတာပါ။မြန်မာနိုင်ငံမှာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုနေရင်အခြေချုပ်ကမှတ်လွတ်ပေးမချင်းအာဆီယံရဲ့ဗတိညင်ကိုဖိလစ်ပိုင်ကလွတ်တော်ကအတည်ပြုပေးဖို့ခက်ခဲလိမ့်မယ်လို့ဖိလစ်ပိုင်သမ္မတဂလိုရီယိုအရာယိုကပြောလိုက်တာကလည်းအာဆီယံခေါင်းဆောင်တွေထဲမှာကွဲပြားမှုကိုပိုပြီးတော့သိသာစေပါတယ်ရှင်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေမလုပ်မချင်းလူ့အခွင့်အရေးအပိုင်းမှာတိုးတက်မှုတွေမရှိမချင်းပိုပြီးတော့ပြင်းပြင်းထန်ထန်ဆောင်ရွက်သွားဖို့ထောက်ခံတဲ့တိုင်းပြည်တွေထဲမှာဒီဖိလစ်ပိုင်နိုင်ငံလည်းပါဝင်ပါတယ်ဒါပေမဲ့မြန်မာနိုင်ငံနဲ့စီးပွားရေးပူးပေါင်းလှုပ်ဆောင်မှုများတဲ့ထိုင်းလိုနိုင်ငံမျိုးတွေကတော့မြန်မာနိုင်ငံကကိစ္စဟာပြည်ရင်းရေးပါနိုင်ငံသားတိုင်းပြည်တွေအနေနဲ့ဝင်ရောက်ဆွတ်ဖက်စရာမလိုပါဘူးလို့ပဲပြောနေပါတယ်။လူ့အခွင့်အရေးအဖွဲ့အစည်းတစ်ခုထူထောင်မှုထည့်ပြောထားတဲ့ဒီအာဆီယံဗတိညင်ကိုလက်မှတ်ရေးထိုးခြင်းအပြင်မြန်မာအစိုးရဟာလူ့အခွင့်အရေးကိုကာကွယ်ဖို့ပုံမလှုပ်ဆောင်မယ်လို့သဘောတူလိုက်တာပါပဲလို့လည်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဟွန်နန်ဟွန်ကပြောပါတယ်ရှင်။
If we sign a chapter, so we have to respect it.
ဗတိညင်ကိုလည်းသဘောတူလက်မှတ်ထိုးပြီးဆိုတော့ဒါကိုမြန်မာနိုင်ငံကတလေးတဆမှတ်ယူရပါမယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကပြောသွားတာပါဒါပေမဲ့အဲ့ဒီလိုမျိုးယူဆတာဟာလောရာထက်ပိုပြီးတော့အကောင်းမြင်နေတာပဲဖြစ်တယ်အဲ့ဒီလူခွင့်ရေးအဖွဲ့အစည်းကိုဘယ်လိုပုံစံနဲ့ဖွဲ့စည်းမယ်ဘလောက်လုပ်ပိုင်권တွေရှိမယ်ဆိုတာလည်းတေချာမသိရသေးပဲနဲ့ဆိုပြီးတော့တချို့အကဲခတ်တွေကဝေဖန်ပါတယ်အခုထိတော့မြန်မာအစိုးရဟာသူ့လုပ်ရက်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြမယ်ဖြစ်ရက်ကိုအနည်းဆုံးတစ်ခုတော့အောင်မြင်ကန့်ကွက်နိုင်လိုက်ပါတယ်ကုလသမဂ္ဂကမြန်မာနိုင်ငံဆိုင်ရာအထူးကြံပေးမစ္စတာအီဘရာဟင်ကမ်ဘာရီလာရောက်ပြီးတော့မြန်မာနိုင်ငံအကြောင်းပြောမယ့်အစီအစဉ်ကိုထိပ်သီးဆွေးနွေးပွဲကိုစီစဉ်သူတွေကရုတ်တရက်ဖျက်ပစ်လိုက်တာပါမြန်မာအစိုးရဘက်ကကန့်ကွက်လို့ဒီလိုဖျက်ပစ်လိုက်ရတာပါလို့မြန်မာနိုင်ငံမှာဆန္ဒပြသူတွေကိုနှိပ်ကုပ်ခဲ့တဲ့သူတို့ရဲ့လုပ်ရက်ကိုစစ်အစိုးရကနိုင်ငံတကာလည်းမပြောဆိုတာမျိုးမလုပ်စေချင်ပါဘူးလို့မြန်မာကိုယ်စားလှယ်တူကတင်းနှင်းလာနေမှာပြောသွားပါတယ်ရှင
်
မစ္စတာကမ်မာရီယာကုလသမဂ္ဂကိုပဲအစီရင်ခံတင်ပါတယ်။အရှိတောင်အာရှနိုင်ငံတွေရဲ့ကိစ္စကိုဒီအာဆီယံကပဲဆုံးဖြတ်တင်ပါတယ်လို့အဲ့ဒီမြန်မာကိုယ်စားလှယ်ကပြောသွားပါတယ်။အရှင်စင်ကူနိုင်ငံကတော့မစ္စတာကမ်မာရီနဲ့တနိုင်ငံချင်းတီးတန့်တွေ့ဆုံဆွေးနွေးဖို့စီစဉ်ပေးမယ်လို့ပြောခဲ့ပါတယ်။ဒါကိုဖိလစ်ပိုင်သမ္မတဂလိုရီယိုအရာယိုကလက်ခံခဲ့ပြီးတော့မစ္စတာကမ်မာရီနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။မစ္စတာကမ်မာရီရှင်းလင်းပြောကြားခွင့်ကိုပယ်ချခဲ့ပြီးတဲ့နောက်အာဆီယံခေါင်းဆောင်တွေဟာဆေးဆိုးရအနေနဲ့ဒီမိုကရေစီစနစ်စီငြိမ်းချမ်းစွာကူပြောင်းရေးဒေါ်အောင်ဆန်းစုကြည်နဲ့တကွထိန်းသိမ်းခံအားလုံးကိုလွှတ်ပေးရေးအတွက်တောင်းဆိုထားတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အစိုးပိုင်းကလည်းအမေရိကန်နဲ့အနောက်ခြားနိုင်ငံတွေရဲ့တောင်းဆိုမှုဖြစ်တဲ့ဆေးဆိုးရပေါ်မှာပိုပြီးတော့တင်းကျပ်စွာအရေးယူရေးကိစ္စကိုလည်းအာဆီယံထိပ်သီးတွေကပယ်ချခဲ့ပါတယ်။အမေရိကန်ပြည်အောင်စုရဲ့ကုန်သွယ်ရေးကိုယ်စားလှယ်ကတော့အာဆီယံအနေနဲ့မြန်မာနိုင်ငံပေါ်မှာထိထိရောက်ရောက်ဆောင်ရွက်ဖို့ပြက်ခွက်ခြင်းဟာအာဆီယံရဲ့ဂုဏ်သိက္ခာကိုကြာဆင်းစေခြင်းပဲဖြစ်တယ်လို့ဆိုခဲ့တယ်လို့ VOA သတင်းတောက်ဒီ Louis Ramirez စင်ကူကနေသတင်းပေးပို့ထားပါတယ်